ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရနိုထရဒမ်ရှေးဟောင်းဘုရားကျောင်းကြီးမှာတနင်္လာနေ့ကမိလောင်နာကိုမိသက်သမား400 9နာရီကျော်ကြာကြိုးစားနှိမ့်သက်ခဲ့ရပါတယ်။မိကျောင်းဘုရားကျောင်းမှာအကြီးကျယ်ပျက်စီးသွားပေမဲ့အဓိကအဆောက်အအုံကိုကာကွယ်နိုင်လိုက်တယ်လို့ပါရီမိသက်တပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဘုရားကျောင်းရဲ့မျောစင်တိုင်ကြီးနှစ်ခုနဲ့ကြောက်တုံးအဆောက်အအုံတို့မူလအတိုင်းမပြတ်မစီကြံရက်တာကိုဒီကနေ့တွေ့ရပါတယ်။ဒါပေမဲ့ဘုရားကျောင်းရဲ့12ရာစုနဲ့ခေါင်မိုးနဲ့ထိတ်ချုံမျောစင်ကတော့မိကျောင်းပြိုကျပျက်စီးသွားပါတယ်။ဘုရားကျောင်းကဘာသာရေးအထွတ်အမြတ်ပစ္စည်းတွေနဲ့အမှုပညာလေးရာကြီးတွေပျက်စီးမသွားအောင်ကာကွယ်ပေးခဲ့ကြတဲ့မိသက်နဲ့ရဲတပ်ဖွဲ့ဝင်တွေကိုပါရီမြို့တော်ဝန်အန်ဟီဒေါ်ဂိုကကျေးဇူးတင်စကားပြောပါတယ်။နိုထရဒမ်ဘုရားကျောင်းကြီးဟာပါရီရဲ့ဝင်းရင်ပဲ့တင်ထက်တဲ့နေရာဖြစ်တယ်လို့မြို့တော်ဝန်ဟီဒေါ်ဂိုကပြောပါတယ်။မိငိမ့်သက်ချိန်အတွင်းရဲတပ်ဖွဲ့ဝင်2ဦးနဲ့မိသက်တပ်ဖွဲ့ဝင်2ဦးထဏ်ရာသွားတယ်လို့မိသက်တပ်ဖွဲ့ကပြောပါတယ်။ပြည်နှစ်သမ္မတအီမန်နူအယ်မက်ခရွန်ကမိကိုအပြည့်အဝမငိမ့်သက်နိုင်သေးပေမဲ့အဆိုးဆုံးအခြေအနေကိုရှောင်လိုက်နိုင်ပါပြီလို့ဒေသဆန်တော်ကြီးညတကောင်မတိုင်ကလေးမှာပဲတည်နှောက်တွေကိုဘုရားကျောင်းမှာပြောပါတယ်။မီးလောင်တဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့လည်းဘုရားကျောင်းမှာပြုပြင်ထိန်းသိမ်းရေးလုပ်နေတာနဲ့ဆက်ဆက်နိုင်တယ်လို့မီးသက်တာဝန်ရှိသူတွေကပြောတဲ့အကြောင်းပြည်သစ်သတင်းမီဒီယာတွေကဖော်ပြပါတယ်။